လက်ဗရောင်းကျင်းတင်စီမံကိန်းဖျက်သိမ်းပေးဖို့နောက်မိုင်းခွဲဖျက်ဆီးမှုတွေကြောင့်ပိုပြီးတော့ထိခိုက်လာနေတဲ့သဘာဝပတ်ဝန်းကျင်ဖျက်ဆီးမှုတွေအတွက်တော်အောင်ဆန်းစုကြည်ဦးဆောင်ခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မတီရဲ့အစီရင်ခံစာပါအကြံပေးချက်တွေအတိုင်းလိုက်နာဆောင်ရွက်ပေးဖို့လက်ဗရောင်းဒေတာခံတွေကတောင်းဆိုလိုက်ပါတယ်။စကိုင်းတိုင်းအစိုးရအဖွဲ့ဖက်ကတော့အစိုးရအဖွဲ့အနေနဲ့လွတ်တော်ကိုယ်စားလှယ်ရေးဒေတာခံတွေစီမံကိန်းတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ကန့်ကွက်ဆန္ဒပြမှုတွေရှိနေစေလက်ဗရောင်းဖက်ကနောက်ဆုံးအခြေအနေကိုတော့မဆူမုံကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။စကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်လက်ဗရောင်းတောင်ဒေတာရင်းကကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးဖျက်သိမ်းပေးဖို့တောင်းဆိုနေတဲ့ဒေတာခံတွေနဲ့ကျင်းနီစီမံကိန်းဆောင်ရွက်နေတဲ့ဝမ်ပေါင်းကုမ္ပဏီနောက်စီမံကိန်းလုံခြုံရေးတာဝန်ယူထားတဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်တို့ကြားမကြခဏဆိုသလိုဆန္ဒပြမှုတွေနဲ့တင်းမာမှုတွေဖြစ်နေတာပါဒီကနေ့မှလည်းပသိမ်မုံရွာလမ်းဆောင်မှာရှိတဲ့လက်ပတောင်းချင်းနီစီမံကိန်းဆောင်ရွက်နေတဲ့ဝမ်ပေါင်းကုမ္ပဏီရုံးရှိမှာလက်ပတောင်းတောင်ဒေသခံတချို့တွားရောက်ဆန္ဒပြကြပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြရွာသူရွာသားတွေကြားတင်းမာမှုဖြစ်ခဲ့ပါတယ်အဓိကကတော့လက်ပတောင်းတောင်ချင်းနီစီမံကိန်းဖျက်သိမ်းပေးဖို့နဲ့စီမံကိန်းနယ်မြေတွေကသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေညဉ့်ညမ်းရေးဆွန့်ပစ်မှုတွေနောက်ပြီးတော့မိုင်းခွဲပျက်စီးမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးကော်မတီရဲ့အစီရင်ခံစာပါအချက်တွေတိုင်းလိုက်နာဆောင်ရွက်ပေးဖို့တောင်းဆိုတာဖြစ်တယ်လို့ဦးဆောင်ဆန္ဒပြခဲ့သူလက်ပတောင်းတောင်ဒေသဆယ်တဲ့ကျေးရွာကမက်ယူဝင်းကအခုလိုပြောပါတယ်
ဝါမောင်ရှင်းကိုသွားတာကတော့ကိုအိမ်လေးနဲ့နှစ်နာရီပေါ့နော်ကျမတို့တောင်းဆိုတဲ့အချက်တွေကတော့အစီရင်ခံစာကိုမလိုက်နာတော့လက်ပတောင်းတောင်ရှင်းနေစီမံကိန်းဖြတ်သိမ်းရေးပေါ့နော်ဒါကပဝင်းကျင်ကိုထိခိုက်ပျက်စီးစေတဲ့လက်ပတောင်းတောင်ရှင်းနေစီမံကိန်းဖြတ်သိမ်းရေးပေါ့အစီရင်ခံစာကအစားထိုးမြေဧက1900ကိုပေါ်ဆောင်ပေးမယ်ဆိုတာကအခုလက်ရှိပေါ်ဆောင်မပေးတဲ့ရှင်းနေစီမံကိန်းဖြတ်သိမ်းရေးဒီကနေ့အစမတန်မိုင်းခွဲနေတဲ့ရှင်းနေစီမံကိန်းဖြတ်သိမ်းရေးဒီကြတော့ဒီကြောက်တဲ့ကိုတရားမဝင်သူ့ပေါ်နေတဲ့ဥစ္စာကိုစီမံကိန်းကိုဖြတ်သိမ်းရေးဆိုပြီးတော့တောင်းဆိုပါတယ်ရှင်လုံခြုံရေးအင်အားတော့အများကြီးပဲအားရဲအဲ့ဒီရဲမေရောရဲတွေရောဆိုလို့ရှိရင်သူတို့ဘက်ကအင်အားပေါင်း400ကျော်900လောက်ကတော့ရှိနေဒေသခံကကြတော့စုစုပေါင်း150လောက်ပဲရှိနေ
ဒီလိုဒေသခံတွေဘက်ကကန့်ကွက်ဆန္ဒပြမှုတွေနဲ့အခြေတင်ဖြစ်နေစေစကိုင်းတိုင်းတွင်းကကျင်းနီစီမံကိန်းနဲ့ပတ်သက်လို့စကိုင်းတိုင်းဆိုရအဖွဲ့ဘက်ကတော့လွတ်တော်ကိုယ်စားလှယ်တွေစီမံကိန်းတာဝန်ရှိသူတွေဒေသခံတို့ကြားအဆင်ပြေအောင်ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာပါအချက်အတိုင်းစီစဉ်ဆောင်ရွက်ပေးနေတာပါလို့စကိုင်းတိုင်းဆိုရအဖွဲ့ဝင်စီပင်တရားရေးဝန်ကြီးဦးမြင့်ကြီးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
အဲ့ဒါအောင်ပြင်းနေပါလေမပြီးသေးရင်လည်းကိုယ်စလေရင်းနဲ့အကုန်လုံးတော့ဟိုဟာပုံရည်နဲ့သူ့အပေါ်နဲ့အမြဲတမ်းတွစ်ဆုံသူတို့တောင်းဆိုတာတွေနေနဲ့ဖြစ်ချင်းပြတာပါလေနော်ဟုတ်လားဒါပေမဲ့သူတို့တောင်းဆိုတာတွေဥပဒေပေါင်းလုံးနဲ့ဒီရရင်ရတဲ့တောင်းဆိုတာဆိုရင်တော့အကုန်လည်းရောတာတွေလုပ်ပြီးတယ်အချိန်ကာလရတောင်းဆိုတာတွေပြေးတယ်ဟုတ်တယ်တန်ဖိုးနိုင်နေတယ်ဟုတ်တယ်ဟုတ်လားချောက်ပါနိုင်နေဖြစ်စွန်းနိုင်တဲ့ကုမ္ပဏီတိုင်းလုပ်ပြီးတယ်အဆင်မပြေနေပါလေဒါပေမဲ့တချို့ကိစ္စတွေမှာတော့ကိုယ်တိုင်းတာတဲ့လုပ်ပြီးတော့ဟုတ်လားဒီမျိုးစုံတွေရှိတဲ့ခါကျဒါတွေရတော့ကြားနေပါပဲလေ
လက်ပတောင်းဒေသတွေကကျင်းနီစီမံကိန်းကြောင့်ဒေသခံတွေကြုံရတဲ့အခက်အခဲတွေစီမံကိန်းကြောင့်ပျက်စီးဆုံးရှုံးရတဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုနိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ကိုယ်တိုင်လာရောက်ကြည့်ရှုစစ်ဆေးပေးဖို့လည်းဒေသခံတွေဘက်ကတောင်းဆိုပါတယ်လို့ဆယ်တဲ့ကျေးရွာသူမက်ယီဝင်းကပြောပါတယ
်ကျမတို့ဒီဒေသမှာကြတော့ဒီမတ်တော်ကိုယ်စားလှယ်တွေကကြတော့လေအခုသူတို့အစိုးရဖြစ်နေတော့ငိုအခုမှအစိုးရဖြစ်တာမို့လို့အခုရည်ရင်းသူတို့အခုရည်ချီတောက်လို့မရပါဘူးလို့သူတို့ကပြောတယ်အခုမှရည်ရင်းသူထားတာမို့လို့ရေနောက်တကောခတ်ထုတ်ပြအောင်မယ်ရေနောက်တဲ့ထုတ်ပြီးမှရည်ချီကျမခတ်ထားရမယ်လို့တော့မတ်တော်အမတ်ကြီးကတော့ပြောပါတယ်ဒါမှလို့အခုကျမတို့ကလည်းကျမတို့ဒီနောက်တဲ့အစိုးရဆိုတော့ကြတော့ကျမတို့ကဒီအခုနာသူတို့ပြောသလိုပေါ့အခုရေတွင်သူအခုရေချီတောက်လို့မဖြစ်မှန်းကိုလည်းသိတယ်နားလည်တယ်သဘောပေါက်တယ်ကျမတို့ဒီလက်ဘရောင်းတောင်ကျင်းနီစီမံကိန်းကြီးကိုဟိုအစိုးရကိုယ်တိုင်မဖြစ်နိုင်လို့ရှိရင်တမရာကြီးဦးထင်ကျော်နဲ့တကွာအမေစုကလာပြီးတော့တစ်ခေါက်တော့ပြန်ပြီးစစ်ဆေးလဲပါအောင်လို့ကျမတို့တောင်းဆိုချင်ပါတယ်ရှင
်လက်ဘရောင်းတောင်ကျင်းနီစီမံကိန်းရဲ့ပတ်ဝန်းကျင်မှာနေထိုင်တဲ့ထောင်နဲ့ချီတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးရင်ရွှေပြောင်းရတာလေယာဆုံးရှုံးရတာတွေရှိတယ်လို့သူတို့နေထိုင်ရသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကြုံတွေ့ရပြီးဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်သူဒေသခံတွေကိုလည်းအာဏာပိုင်တွေဘက်ကဆက်ပြီးတော့ဖိနှိပ်ချင်းချမှုတွေရှိနေတယ်ဆိုတာကို Amnesty International လူခွင့်ရေးအဖွဲ့ကြီးကလည်းဒုက္ခတောင်းတန်းဆိုတဲ့အစီရင်ခံစာမှာထုတ်ပြန်ပြီးတော့ဖော်ပြထားပါတယ်ဆယ်စုနှစ်တွေနဲ့ချီစီးပွားရေးတန်ခတ်မှုခံနေရတဲ့မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုးရသည့်တက်လာခဲ့တဲ့နောက်ပိုင်းနိုင်ငံရခြားယင်းနှိမ့်ညှုံ့နှံမှုတွေတိုးလာဖို့လှုံ့ဆော်နေချိန်မှာလက်ပတောင်းလိုစီမံကိန်းကြီးတွေကလူခွေချိုးဖောက်မှုတွေလုပ်နေပြီးတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုတာကိုလည်း AI အဖွဲ့ကထောက်ပြထားတယ်လို့လူခွေချိုးဖောက်မှုတွေရှိနေစေလက်ပတောင်းတောင်ကျင်းဤတပ်ထုတွင်တူဖော်ရေးလုပ်ငန်းချက်ချင်းရပ်ဆိုင်ပေးဖို့ကိုလည်းမြန်မာအနာပိုင်တွေကို AI အဖွဲ့ကတောင်းဆိုထားပါတယ်ရှင်